ခုရက်ပိုင်းနိုင်ငံရေးအသံဝင်ကြားမှာအပြောအများဆုံးကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာအကြောင်းပါပဲ2008ဖွဲ့စည်းပုံကိုလေ့လာသုံးသပ်ဖို့လွှတ်တော်ကနေဖွဲ့စည်းပေးထားတဲ့45ဦးကော်မတီဟာသူတို့ရဲ့အစီရင်ခံစာလွှတ်တော်တင်ပြီးသွားပါပြီသိမကြခင်ဒီစီရင်ခံစာကိုလွှတ်တော်ကနေဆွေးနွေးအတည်ပြုပြီးရင်ဖွဲ့စည်းပုံပြင်ဖို့နောက်ထပ်လုပ်ငန်းစဉ်တွေဆက်ပြီးလုပ်ကြရပါဦးမယ်ဒါပေမဲ့လွှတ်တော်တွင် NLD ဦးဆောင်ပြီးအကောင့်ထဲပေါ်နေတဲ့ဒီဖွဲ့စည်းပုံပြင်ရေးလုပ်ငန်းစဉ်ဟာဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးတပ်မတော်ဘက်ကပြောဆိုထားသလို45ဦးကော်မတီမှာပါဝင်ပေမဲ့ဖွဲ့စည်းပုံတွေကဘာတွေပြင်ကျင်နေဆိုတာဘလို့မှတ်ချက်မျိုးမှပေးမထားပါဘူးဒါဒီမကလွှတ်တော်ထဲကတပ်မတော်သားကိုစလေတွေရဲ့ခေါင်းဆောင်လို့လည်းပြောနိုင်တဲ့ဗိုလ်မှူးချုပ်မောင်မောင်ကဖွဲ့စည်းပုံပြင်ဖို့အတွက်ပေးထားတဲ့အကြံပြုချက်တွေများလွန်းနေတယ်။ဒါကြောင့်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံအတွက်အန္တရာယ်ရှိနေတယ်ဆိုတာမြင်သာတယ်ဆိုပြီးပြောဆိုလိုက်ပါတယ်။ဘယ်လိုအန္တရာယ်ရှိလာနိုင်လဲဆိုတာကိုတော့သူကရှင်းမပြခဲ့ပါဘူး။လက်ရှိလွှတ်တော်ထဲမှာ NLD ကဆောင်ရွက်နေတဲ့2008ဖွဲ့စည်းပုံပြင်ရေးဘယ်လိုအကျိုးရလဒ်တွေရလာနိုင်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ
တကယ်တော့လွှတ်တော်ထဲမှာ NLD ပါတီကဦးဆောင်ပြီး2008ဖွဲ့စည်းပုံပြင်ရေးအကောင့်ထဲပေါ်နေတဲ့ပုံစံဟာအစ်စ်အဆန်းတော့မဟုတ်ပါဘူးအရင်သမရဦးသိန်းစိန်ဆိုရလက်ထက်လွှတ်တော်အကြီးကဲသူရဦးရွှေမန်းနဲ့ပြည်ခိုင်ဖြိုးပါတီကဦးဆောင်ပြီးတော့လွှတ်တော်ကဆောင်ရွက်ခဲ့တဲ့ဖွဲ့စည်းပုံပြင်ရေးလုပ်ငန်းစဉ်ကိုပုံတူကူးအကောင့်ထဲပေါ်နေတယ်လို့တော့ပြောနိုင်ပါတယ်လုံနီးလုံဟန်တွေနည်းနည်းပါးပါးကွဲတာကနေလွဲလို့အရင်ကလုပ်ခဲ့တဲ့အတိုင်း2008ဖွဲ့စည်းပုံစီစစ်လေလာသုံးသက်ရေးကော်မတီတစ်ခုဖွဲ့အစီရင်ခံစာရေးလွှတ်တော်တင်လွှတ်တော်ကနေအတည်ပြုနောက်တစ်ဆင့်2008ဖွဲ့စည်းပုံကိုပြင်ဆင်တဲ့ဥပဒေမူကြမ်းတစ်ခုရေးပြီးတော့မှဖွဲ့စည်းပုံအခန်းစနစ်ပါတဲ့အတိုင်းဥပဒေကြမ်းကိုလွှတ်တော်တွင်တင်ပြီးဆွေးနွေးနောက်ဆုံးတစ်ခုချင်းစီကိုမဲခွဲဆုံးဖြတ်အဲ့ဒီနည်းအတိုင်းသွားနေတာပါလက်ရှိလွှတ်တော်အတွင်းမှာရွေးကောက်ခံပါတီအသီးသီးကနေပြင်ဆင်လိုပါတယ်ပယ်ဖြတ်လိုပါတယ်ဖြည့်ဆွတ်လိုပါတယ်ဆိုပြီးတင်ပြထားတဲ့အချက်က3965ချက်အထိရှိနေတာကိုလည်းဝေဖန်တာတွေရှိနေပါတယ်အဲ့ဒီလောက်များတာတွေနဲ့ဘလို့လောက်ပြီးဥပဒေချက်တစ်ခုရအောင်ရေးဆွဲမလဲပေါ့တကယ်တော့သူရဦးရွှေမန်းလက်ထက်ပြည်ခိုင်ဖြိုးပါတီကလုပ်တဲ့ဖွဲ့စည်းပုံပြည်ရေးလုပ်ငန်းစဉ်မှာလွှတ်တော်တွင်နိုင်ငံရေးပါတီတွေတင်တာမကပြင်ပပြည်သူလူထုစီကပါအကြံဉာဏ်တွေပေးကြဖို့ဖိတ်ခေါ်တာမျိုးလုပ်ခဲ့ပါသေးတယ်။အဲ့ဒီအခါပေးလာတဲ့အကြံဉာဏ်အချက်လက်ပေါင်းတောင်းတဲ့ချီရှိခဲ့တယ်လို့တော့ဆိုကြပါတယ်။ဒါတွေအားလုံးကိုကော်မတီကကင်တွယ်ပြီးတော့နောက်ဆုံးဥပဒေချမ်းတစ်ခုပြုစုနိုင်လိုက်တာပါပဲ
။လက်ရှိလွှတ်တော်တွင် NLD ပါတီရဲ့ဖွဲ့စည်းပုံပြင်ရေးကြိုးပမ်းမှုမှာပထမအဆင့်ရွေးကောက်ခံနိုင်ငံရေးပါတီအသီးသီးရဲ့သဘောထားတွေကိုစုစည်းနိုင်ခဲ့ပါတယ်။အစီရင်ခံစာပါအချက်တွေရအကြံပြုချက်အများဆုံးတင်သွင်းခဲ့တဲ့ပါတီကတော့ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ် SNLD ဖြစ်ပြီး1112ချက်ဖြစ်ပါတယ်။ရခိုင်မျိုးသားပါတီကတော့858ချက်တင်သွင်းပြီးဒုတိယအများဆုံးဖြစ်ပါတယ်။လွှတ်တော်ထဲမှာအင်အားအကောင်းဆုံးလက်ရှိဖွဲ့စည်းပုံပြင်ရေးကိုဦးဆောင်နေတဲ့ NLD ကတော့113ချက်အကြံပြုခဲ့ပြီးပြည်ခိုင်မျိုးပါတီကတော့10ချက်ပဲတင်ခဲ့တာပါ။ဒီချက်လက်တွေအများပြည်သူကိုထုတ်ပြန်ပြီးဖြစ်တဲ့အတွက်ပြည်သူလူထုကရွေးချယ်တင်မြှောက်လိုက်သူတွေတွေ့ဝိုက်သောအားဖြင့်ပြည်သူလူထုအနေနဲ့2008ဖွဲ့စည်းပုံကိုဘလောက်ပြင်ဆင်ကျင်နေတယ်ဆိုတော့ဆန္ဒသဘောထားတွေပေါ်လွင်သွားစေခဲ့ပါတယ်
။အရင်အတိတ်ကာလတစ်လျှောက်လုံးတက်မတော်ခေါင်းဆောင်တွေနဲ့ပြည်ခိုင်ဖြိုးပါတီခေါင်းဆောင်တွေပြောပြောနေတဲ့2008ဖွဲ့စည်းပုံဆိုတာနိုင်ငံရေးသမားတွေအပါအဝင်လူရန်းစားအလွှာအသီးသီးရဲ့သဘောထားဆန္ဒတွေကိုအခြေခံပြီးရေးဆွဲထားတာတတိုင်းမျိုးလုံးကအုံအုံကြွကြွထောက်ခံထားတာဆိုတော့မဟုတ်မမှန်လုပ်ကြဝါဒဖြန့်ကျက်တွေကိုလည်းတရားဝင်အဖြစ်ညှိကုံးချုပ်သွားစေခဲ့ပါတယ်။ဒါပေမဲ့လည်းတက်မတော်သားကိုယ်စားလှယ်တွေကတော့အခုလောက်ရက်တွေကိုဖွဲ့စည်းပုံနဲ့မကိုက်ညီဘူးလို့အကြောင်းပြပြီးဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့သဘောထားထုတ်ဖော်ပြောဆိုတာတွေကိုရှောင်လွှဲသွားခဲ့ကြပါတယ်။တကယ်တော့အရေးစစ်အာဏာရှင်တွေစိတ်တိုင်းကျရေးဆွဲအတည်ပြုခဲ့တဲ့2008ဖွဲ့စည်းပုံကိုပြင်ဖို့ဆိုတာမေးခွန်းတစ်ခုမဟုတ်တော့ပါဘူး။အထူးသဖြင့်ဒီ2008ဖွဲ့စည်းပုံနဲ့သာဆိုရင်ဗမာလူများစုနဲ့တိုင်းရင်းသားတွေအကြားပြည်လည်မှုရမှာမဟုတ်ပဲပြည်တွင်းစစ်မီးကိုလည်းနှိမ့်သက်နိုင်မှာမဟုတ်ပါဘူး။အဲ့ဒီလိုအခြေအနေအောက်မှာရွေးကောက်ခံအစိုးရအနေနဲ့နိုင်ငံစည်းဝါဖွံ့ဖြိုးတိုးတက်အောင်အကောင့်ထည့်ဖော်ဖို့အတော့ကိုခက်ခဲနေပါလိမ့်မယ်။နောက်ထပ်ပြဿနာကြီးတစ်ခုက2008ဖွဲ့စည်းပုံကြောင့်တပ်မတော်ခေါင်းဆောင်တွေကိုနိုင်ငံရေးမှာပါဝင်ပတ်သက်နေစေပြီးတိုင်းပြည်နဲ့ပြည်သူကိုအကာအကွယ်ပေးမဲ့ professional တပ်မတော်သားစိတ်ဓာတ်ပြက်ပြားစေပါတယ်။တစ်ဆက်တည်းတပ်မတော်ကိုခင်မီတပ်မတော်ဖြစ်အောင်တည်ဆောက်ရေးအိမ်ကြီးချင်းတွေကလေးစားခန့်ကြရတဲ့တပ်မတော်တည်ဆောက်ရေးအပိုင်းတွေမှာလည်းအားရစေပါတယ်။ဒီအတွက်မိကွန်းကတော့2008ဖွဲ့စည်းပုံကိုဘယ်လိုပြင်ကြမလဲဆိုတာပါပဲ NLD ဟာရွေးကောက်ပွဲမဲဆွယ်ကာလတုန်းက အာနာရလာရင်ဖွဲ့စည်းပုံပြင်မယ်လို့ရဲရဲကြီးဂရိပေးပြီးတက်လာတာပါ။၂၀၁၈ဖွဲ့စည်းပုံအခန်း၁၂ပါပြင်ဆင်ရေးအပိုင်းကိုကြည့်လိုက်ရင်အန်အန်ဒီနဲ့တက်မတော့နှစ်ဖက်သဘောတူညီမှုရရင်ဘယ်အချက်ကိုမဆိုပြင်နိုင်ပါလဲ။ဖွဲ့စည်းပုံပြင်ရေးလွှတ်တော်ပြင်ပမှာနှစ်ဖက်ဆွေးနွေးသဘောတူညီမှုတွေရလာပြီးဥပဒေချရေးပြီးလွှတ်တော်တဲ့တင်ရင်အတော်အကိုလွယ်ကူတဲ့အောင်မြင်မှုရမယ် မယ
်အခုတော့ NLD ကဖွဲ့စည်းပုံပြင်မဲ့ဥပဒေကြမ်းတစ်ခုရဖို့ကြိုးစားနေပါပြီဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်အဲ့ဒီဥပဒေကြမ်းပါဘယ်အချက်ကိုမဆိုတတ်မတော်ဘက်ကသဘောမတူရင်ဘာမှဖြစ်လာမှာမဟုတ်ပါဘူးသူရဦးရှင်မလက်ထက်ပြည်ခိုင်ပြိုးပါတီကဥဆောင်ပြီးလုပ်တဲ့ဖွဲ့စည်းပုံပြင်ရေးတောင်ဘာရလက်မှထွက်မလာတာနမူနာပါပဲအခုလက်ရှိ NLD ပါတီရဲ့သဘောထားကိုလေ့လာကြည့်ရင်တကယ်ကိုလက်တွေ့ကျကျဖွဲ့စည်းပုံပြင်နိုင်ရေးထက်2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD ကဘယ်လိုသဘောထားရှိတယ်ပြည်ခိုင်ပြိုးပါတီဘယ်လိုသဘောထားရှိတယ်အခြားတိုင်းသားပါတီတွေဘယ်လိုသဘောထားရှိတယ်တပ်မတော်ဘက်ကတော့ဘယ်လိုသဘောထားရှိတယ်ဆိုတာမှတ်တမ်းမှတ်ရနဲ့တကွတိုင်းသားပြည်သူတွေနဲ့နိုင်ငံတကာကိုပြသချင်တာအဓိကဖြစ်ပုံရကြောင်းပါ